အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာနားမည့်တနင်္လာနေ့မှာရုရှားကိုနှစ်ရက်ခီးစဉ်လာရောက်မှာဖြစ်ကြောင်းရုရှားအစိုးရကသတင်းထုတ်ပြန်ပါတယ်။ဒါဟာအိန္ဒိယဝန်ကြီးချုပ်လာရောက်မယ့်နေ့ကိုပထမဆုံးတရားဝင်ထုတ်ပြန်တာလည်းဖြစ်ပါတယ်။ CK ကာလကလေးကရုရှားဟာအိန္ဒိယနဲ့ခိုင်မာတဲ့ဆက်ဆံရေးရှိခဲ့တာဖြစ်ပြီး2022ယူကရိန်းကိုရုရှားကျူးကျော်စစ်စတင်ချိန်ကစပြီးအိန္ဒိယဟာရုရှားအတွက်အဓိကကုန်သွယ်ဘက်ဖြစ်လာပါတယ်။အမေရိကန်နဲ့မဟာမိတ်တွေကရုရှားပုံကုံလေးအနောက်နိုင်ငံဈေးကွက်မဝင်နိုင်အောင်ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်လာတဲ့နောက်ပိုင်းရုရှားရဲ့ရေနံသဘောဝဓာတ်ငွေတွေအဓိကဝယ်ယူသူကတရုတ်နဲ့အိန္ဒိယဖြစ်လာပါတယ်။ဝန်ကြီးနရင်ဒရာမိုဒီလက်ထံမှာယူကရိန်းကိုဝင်သိမ်းတဲ့ရုရှားလုပ်ရက်ကိုအိန္ဒိယကအပြစ်တင်ရှုံချတာမဟုတ်ဘဲငြင်းချမ်းစွာအပြေရှားဖို့လိုလားတယ်လို့သာပြောခဲ့တာပါ။ဒါပေမဲ့ရုရှားကအိန္ဒိယရဲ့အဓိကပြိုင်ဘက်တရုတ်နဲ့နီးကပ်တဲ့ဆက်ဆံရေးထူထောင်လာခြင်းကစပြီးရုရှားအိန္ဒိယဆက်ဆံရေးတင်းမာမှုရှိလာတာပါ။အနောက်မဟာမိတ်တွေကိုဒဏ်ပြန်ထိုးနှက်ဖို့ရုရှားနဲ့တရုတ်တို့ဖွဲ့စည်းလိုက်တဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်အဖွဲ့ရဲ့ခြေစပင်းနဲ့ထိပ်သီးအစည်းအဝေးကိုလည်းအိန္ဒိယဝန်ကြီးချုပ်မတက်ဖဲနေပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီကျင်ပင်တို့ကိုယ်တိုင်တက်ရောက်တဲ့ဒီကာဇက်စတန်မှာကျင်းပတဲ့နှစ်ပတ်လည်အစည်းအဝေးအတွက်သူ့နိုင်ငံခြားရေးဝန်ကြီးကိုပဲမိုဒီကဆက်လွှတ်ခဲ့တာဖြစ်ပါတယ်။